ရုရှားသတင်းစာဆရာတူဦးလည်းဖြစ်နိုဘယ်ညဉ့်ဉန်းရေးဆုရှင်တူဦးလည်းဖြစ်တဲ့ဒီမီထရီမူရာတော့ဖ်ကယူကရိန်းဒုက္ခသည်တွေကိုကူညီနိုင်ဖို့သူပိုင်ဆိုင်တဲ့ညဉ့်ဉန်းရေးနိုဘယ်ဆုကိုလေးလံတင်ရောင်းချမှာဖြစ်ပါတယ်။မူရာတော့ဖ်ဟာရုရှားအစိုးရကိုဝေဖန်ရေးသားလေးရှိတဲ့နိုဗိုယာဂေးဇက်သတင်းစာရဲ့ဝိုင်းရင်အက်ဒီတာချုပ်လည်းဖြစ်ပါတယ်။အဲ့ဒီသတင်းစာကိုတော့အရင်ဆိုဗီယက်သမ္မတဟောင်းဖြစ်တဲ့မီခေးလ်ဂော်ဘာချော့ဖ်ရဲ့နိုဘယ်ညဉ့်ဉန်းရေးဆုကျင်းဝေးတွေနဲ့1993ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။သဘောထားကွင်းလွှမ်းမှုတွေကိုရေးသားတင်ပြနေတဲ့အပေါ်အစိုးရကတင်းကျပ်စွာထိန်းချုပ်တာကိုနိုဗာယာဂေဇက်သတင်းစာကနှစ်ပေါင်းများစွာကြမ်းကြမ်းခံရင်ဆိုင်လာခဲ့ပေမဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအစိုးရအပေါ်မှာဝေဖန်ရေးသားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မတ်လထဲမှာအဲ့ဒီသတင်းစာရဲ့အွန်လိုင်းစာမျက်နှာနဲ့ပုံနှိပ်ထုတ်ဝေမှုကိုရပ်ဆိုင်းခဲ့ပါတယ်ယူကရိန်းပြည်သူတွေရဲ့အနာဂတ်ကိုဖျက်ဆီးပစ်ဖို့ရုရှားကလှုပ်ချင်ပေမဲ့ဒုက္ခသည်တွေစီမှာအနာဂတ်ဆက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ဝိုင်းပြီးပြသရမှာဖြစ်တယ်လို့မူရာတော့ဖ်ကပြောပါတယ်။လူသားချင်းစီလုံးညီညွတ်မှုကိုလည်းပြဖို့လိုတယ်လို့ဆိုပါတယ်။ဒီမူရာတော့ဖ်ရဲ့နိုဘယ်ညဉ့်ဉန်းဆုကို Heritage လေးလံကုမ္ပဏီကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာလေးလံတင်မှာဖြစ်ပါတယ်ဗျာ။